ဩဂုတ်လ25ရက်နေ့ကစပြီးဘင်္ဂလားဒေ့ရှ်ဘက်ကိုမြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်က58,900ရှိနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Fahrenheit ကတောက်ကြံနေမှာပြောပါတယ
် Just over half of these new arrivals are staying in a single large site called the Kutupalong expansion
ဒီဒုက္ခသည်တို့ရဲ့ထက်ဝက်ကျော်လောက်ဟာကုတူပါလောင်တိုးချက်စခန်းလို့ခေါ်တဲ့စခန်းကြီးမှာနေနေကြတာဖြစ်ပြီးအဲ့ဒီစခန်းမှာလမ်းပန်းဆက်သွယ်ရေးနဲ့အခြေခံအဆောက်အုံတွေတာမကသူတို့အခြေခံလိုအပ်တဲ့ဝန်ဆောင်မှုတွေပိုးပြီးကောင်းလာအောင်အကူအညီပေးမိဖက်အဖွဲ့တွေကလည်းဆောင်ရွက်ပေးနေပါတယ်လို့ပြောပါတယ် Refugees International အဖွဲ့ဥက္ကဋ္ဌ Eric Paul Schwarzer ပြီးခဲ့တဲ့လတည်းမှာဘင်္ဂလားဒေ့ရှ်ကိုတွားရောက်ခဲ့ပါတယ်ဒုက္ခသည်တွေနဲ့တွေ့ဆုံပြောကြားမှုတွေအရအခြေအနေဟာလူမျိုးစုတုတ်တင်ရှင်လင်းရေးဖြစ်လာခဲ့ပြီးလူသားစုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေလည်းဖြစ်လာနေကြောင်းစက်တဘာလဆန်းလောက်မှာပဲသိရတယ်လို့နယူးယောက်ကနိုင်ငံခြားဆက်ဆံရေးကောင်စီမှပြောကြားခဲ့တာပါလူတိုင်းပြောတဲ့ဇလန်းဟာတူနေတာဖြစ်ပြီးမြန်မာစစ်တပ်ကသူတို့ရွာတွေကိုမီးရှို့ကြောင်းနဲ့ထွက်ပြေးရင်တပ်ပစ်ကြောင်းပြောခဲ့တယ်လို့ဆိုပါတယ်ဒုက္ခသည်အရေးအတွက်ပုံမှန်တိုးလာနေတာမို့သူတို့လိုအပ်ချက်ဖြည့်ဆည်းနိုင်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာမိတ်ဆွေတွေကစူးစမ်းရုံးကန်နေပါတယ်ဒီအတွက်ဂျနီဗာမှာအစည်းအဝေးခေါ်ဖို့တနင်္လာနေ့ကိုသတ်မှတ်ခဲ့ကြပြီးဒုက္ခသည်1,200,000ကိုအကူအညီပေးနိုင်မှုအတွက်2018 February လောက်မှာဒေါ်လာ434တန်းရဖို့ရွေထားတာပါဒုက္ခသည်အားလုံးရဲ့60%ကကလေးငယ်တွေဖြစ်ပြီးသူတို့ချမ်းမာရေးကိုစိုးရိမ်ရကြောင်း UNICEF အဖွဲ့ကပြောပါတယ်